မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာ၃လကျော်လာချိန်မှာဆီယနာတိမှုအပေါ်လမ်းမောထွက်ဆက်ကျင်ကန့်ကွက်မှုတွေအရှိန်လျော့သွားပေမဲ့ဆက်ပြီးရှိနေသေးပါတင်းလာဤတိုင်းကြားပြည်နယ်မွန်ပြည်နယ်နဲ့စကတ်တိုင်းဒေသကြီးဘက်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုကြီးညာကပြောပြပါမယ်ခင်
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာ၃လကျော်သွားပြီဖြစ်ပေမဲ့ဒီပေါ်ကန့်ကွက်ဆန္ဒပြမှုတွေကတော့ပုံစံမျိုးစုံနဲ့ဆက်ရှိနေသေးပါဆီယနာသိမ်းခဲ့ပြီးချိန်ကစလို့ပြည်သူအများကြီးနေစဉ်လမ်းပေါ်ထွက်ဆန္ဒပြတဲ့မျိုးတွေကတခုဖြစ်တဲ့တနင်္လာရီတိုင်းဒဝယ်မြို့မှာတော့ဒီနေ့လည်းပြည်သူတချို့ဆန္ဒပြခဲ့ကြပါတယ
်ဆန္ဒပြမှုတွေကတော့ရှိနေတာပေါ့နော်ဒဝယ်မြို့ပေါ်မှာရောဒီဒဝယ်ခရိုင်ကရက်ကြီးတွေမှာရောပေါ့နော်ဒီသူရွာတဲ့သူဒီဆန္ဒပြတဲ့အားတွေကတော့နေစဉ်ရှိပါတယ်ဒီနေ့မှာလည်းဟိုဖက်စီတွေလည်းရှိတယ်ဖက်စီတွေကတော့ဒီလေတိုင်းလိုလိုပဲပေါ့နော်ဖက်စီခံနေရတဲ့သူတွေကတော့ရှိတယ်ဒါပေမဲ့တချို့ဖက်စီခံနေရတဲ့သူတွေရှိတယ်တော့ပြတ်လောက်လိုက်ဖမ်းလိုက်ဖမ်းလိုက်ကြံလောက်လိုက်အဲ့လိုမျိုးနေသားတွေတော့ရှိပါတယ်ဟုတ်တို့ရှိရင်တမက်ပြတ်တာတွေပါလို့ရှိတယ်အခုဒဝယ်မှာကကျတော့ဒီဘာတစ်ခုမျိုးဝင်မျိုးထွက်ဒီတိမှာလည်းပြီးလို့ရှိရင်ဒီဇာတ်ဆက်ဆဲမှုတွေထွက်ချနေတာပေါ့နော
်လမ်းပေါ်ထွက်ဆန္ဒပြမှုတွေပေါ့စစ်တပ်ကအင်အားသုံးနှိမ်နှင်းမှုတွေကိုလည်းအချိန်မြင့်လှုပ်ဆောင်နေတာမို့ဆန္ဒပြမှုတွေဟာအစောပိုင်းကတော့လူမများတော့ပင်မဲ့ဖြစ်တဲ့နည်းနဲ့လှုပ်ဆောင်နေကြတာပါ။တရားပြည်နယ်မှာဆိုရင်လည်းဒီနေ့ထိဆန္ဒထုတ်ဖော်တာတွေရှိနေတယ်လို့ဒီမော့ဆိုမျိုးကန်တူကပြောပါတယ်
။တရားပြည်နယ်မှာတော့ဆန္ဒရတော့ပြနေသေးပဲပေါ့နော်။ဒါပေမဲ့ဒီတိုင်းလို့ပြနေရတော့မဟုတ်ဘူး။တကယ်ကလေးလို့ခြားခြားပြီးတော့ရေးပြကြတယ်။မနေ့ကတော့အကြီးကြီးတွေပဲအများကြီးပြကြတယ်။ဒီလိုက်တော့ဖက်မိုင်းလုံးဖက်နော်ဒီမော့ဆိုအပေါင်းလုံးပေါ့နော်။သူနေရာနဲ့သူကပြကြတဲ့ခြင်းမှာမလား။မိုင်းလုံးဖက်မှာတော့လူတော်မရှိရသေးဘူးတနက်နေ့ချင်းနဲ့ပြီးတော့လူစုခွဲလိုက်တာပေါ့နော
်ဖန်စီမှုတွေနေစဉ်ရှိနေပေမဲ့လည်းနှီးမျိုးစုံနဲ့အာနာရှင်စန့်ကျင်မှုတွေရှိနေတဲ့သခိုင်းတိုင်းဒေသကြီးမုံရွာမြို့မှာတော့အာနာရှင်စန့်ကျင်လှုပ်ရှားမှုတွေအတွင်းတည်ဆုံသွားတဲ့သူတွေအတွက်ဒီနေ့မှာစုတောင်းပွဲလုပ်ခဲ့ကြတယ်လို့မုံရွာတပည့်ဦးဆောင်သူတူကပြောပါတယ
်ဒီနေ့မှာတော့ဖက်ဒရယ်ဒီမိုကရေစီရေတော်ဘုံအတွက်အသက်သွေးချွေးပေးပြီးသွားကြတဲ့ကျောင်းသားတွေသူငယ်တွေပြည်သူလူထုတွေကိုဘယ်တော့မှမမိဘူးဆိုတာကိုကြားသားဖို့အတွက်မောင်မျိုးဆရာတော်မျိုးဆရာမမေတ္တာပို့လာမျိုးအခုဒါဒီလိုဖြစ်ကြတာပဲအဲနေရာတိုင်းမှာရက်ွက်တိုင်းမှာပေါ့နော်အဲဒီမှာရတဲ့နည်းနဲ့ကြားတယ်လို့မျိုးစတဲ့ဥပါတော့မောဟာဒီလူလူဟိုရဒါမျိုးငယ်အဝမ်းမှာရောမျိုးပေါ်မှာရောဒါနေ့တွေရက်သက်တယ်လို့ဒါဆက်စားမှုမျိုးလိုနဲ့ဒီအာဏာရှင်ကိုဖိစမ်းနေရမယ်ဖိစမ်းရရှိ
မန္တလေးမြို့မှာလည်းဒီနေ့အာယုံတက်ချိန်ကစလို့တန်ကတမကတပိတ်တပ်ပေါင်းစုတပိတ်အင်ဂျင်နီယာတွေရဲ့ဘူးတပိတ်စစ်ကြောင်းတွေအပြင်ဆန္ဒပြသူတွေပုံစံမျိုးစုံနဲ့စုဝေးဆန္ဒပြခဲ့ကြပါတယ်။ဘကိုးညာဦးဘူးတလင်မင်းဘူးတောင်ဦးလိုက်ကော၊ရွှေဘိုမုံရွာမြကြီးနားလိုက်ကော၊စတဲ့မျိုးတွေမှာလည်းစိုက်ကယ်တပိတ်၊လူမဲတပိတ်၊ရွာရင်းတပိတ်နဲ့အိမ်တွင်းတပိတ်တွေပြုလုပ်ခဲ့ကြပြီးအာဏာရှင်ကိုဆန့်ကျင်ကြောင်းပုံစံမျိုးစုံနဲ့ပြသခဲ့ကြပါတယ်။မင်းကပြစ်ခတ်မှုကြောင့်မျိုးသားတအူးတေဆုံးခဲ့တဲ့ဖားကတ်မျိုးမှာတော့ဒီနေ့လူရာနဲ့ချီပြီးစုဝေးဆန္ဒပြခဲ့ကြပါတယ်။ကမ္ဘာလုံးဆိုင်ရာမြန်မာ့လူဦးတော်လှန်ရေးနေ့အဖြစ်သတ်မှတ်ပြီးမြန်မာနိုင်ငံအပါအဝင်နိုင်ငံဆောင်မှာဆန္ဒပြခဲ့တဲ့မင်းတို့ကတော့ဖားကန့်နောင်ချိုမန္တလေးနဲ့ဝက်လက်မြို့တွေကဆန္ဒပြပွဲတွေပေါ်စစ်တပ်ကပြစ်ခတ်ဖြိုခွဲခဲ့လို့၈ရောက်တေဆုံးခဲ့ပါတယ်